လာမယ့်အင်္ဂါနေ့မှာကျင်းပမယ့်အမေရိကန်သမ္မတရွေးကောက်ပွဲအတွက်ကြိုတင်မဲပေးသူစုစုပေါင်း82တန်းကျော်ရှိသွားပြီဖြစ်လို့2016ခုနှစ်ကမဲပေးသူအရေအတွက်ရဲ့ထက်ဝက်ကျော်သွားပြီဖြစ်ပါတယ်2016ခုနှစ်ကမဲဆန္ဒရှင် 138.8 တန်းမဲပေးခဲ့ကြတာဖြစ်ပါတယ်အခုနှစ်ကြိုတင်မဲပေးသူတွေထဲ3ပုံ2ပုံကစာရိတ်ကနေမဲပေးခဲ့ကြပြီးကျန်တဲ့မဲဆန္ဒရှင်တွေကတော့လူကိုယ်တိုင်မဲယုံတွေကိုတွားရောက်မဲပေးခဲ့ကြတာဖြစ်ပါတယ်Republican သမ္မတ Donald Trump နဲ့ Democrat သမ္မတလောင်း Joe Biden တို့အကြားရှင်ပြိုင်မဲ့အခုရွေးကောက်ပွဲကိုပါဝင်မဲပေးသူအရေအတွက်က1908ခုနှစ်နောက်ပိုင်းအမြင့်ဆုံးရှိလိမ့်မယ်လို့ရွေးကောက်ပွဲဆိုင်ရာကြွမ်းကျင်သူတွေကခန့်မှန်းနေကြပါတယ်Trump နဲ့ Biden နှစ်ဦးစလုံးရောဒုတိယသမ္မတ Mike Pence ဒုတိယသမ္မတလောင်း Kamala Harris တို့ပါဗုဒ္ဓဟူးနေ့မှာမဲဆွယ်စည်းရုံးရေးဆင်နေကြတာဖြစ်ပါတယ် Trump နဲ့ Harris တို့က Arizona ပြည်နယ်မှာမဲဆွယ်စည်းရုံးနေပါတယ်ဒီပြည်နယ်မှာ2016ခုနှစ်ကသမ္မတ Trump က Hillary Clinton ကိုအနိုင်ရရှိခဲ့တာဖြစ်ပါတယ်